ကချင်ပြည်နယ်မိုင်းကြာရံမှာလေရက်တာကျင်းပမယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများညီလာခံကိုဒီကနေ့စတင်ကျင်းပတာမှာ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကတိုင်းရင်းသားတွေအကြအချင်းချင်းခွဲခြားမနေဘဲငြိမ်းချမ်းရေးအတွက်စူးစီးအဖြေရှာဖို့တိုက်တွန်းသွားတာပါ။
အပြစ်မရက်အဖွဲ့ဆိုတဲ့စံတတ်ချက်တွေဟာမိမိတို့တိုင်းရင်းသားပြည်သားမှာမရှိသေးပါဘူး။ဒီဆွေးနွေးပွဲကလျှောက်အဖွဲ့အစည်းတစ်ခုနဲ့တစ်ခုအကြားလူမျိုးတစ်ခုနဲ့တစ်ခုအကြားတန်တရားနဲ့အမုန်းတရားတွေပွားများစေပြီးယုံကြည်မှုနဲ့စုစည်းညီညွတ်မှုကိုစတင်စေမဲ့အကြောင်းအရာတွေကိုလည်းချောင်ရှားကြဖို့လို့ဆိုလိုပါလေ။
ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA ပလောင်တောင်လွတ်မြောက်ရေးတပ်ဦး TNL မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDA စတဲ့အဖွဲ့တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။မိုင်းလာအဖွဲ့ကတော့လေလာသူတွေဆီလွတ်ခဲ့ပါတယ်။ဒါကြောင့်ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းစုစုပေါင်း18ဖွဲ့တက်ရောက်ခဲ့တာတွေ့ရပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကတော့ခေတ်အခြေအနေရဲ့တောင်းဆိုချက်အရငြိမ်းချမ်းရေးကြိုးပမ်းခဲ့ပေမဲ့လို့နိုင်ငံရေးပြဿနာဖြေရှင်းဖို့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပါဝင်ခွင့်မရဘူးလို့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါရတယ်။ဒီကနေ့ညီလာခံကိုနိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးမစ္စတာနမ်ဘီယာ၊တရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ဂျန်ယန်တို့တက်ရောက်ခဲ့ကြပါရတယ်။ပြည်တွင်းကတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့18ဖွဲ့အပြင်ညီညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ UNA ၊ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း NBF နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့တက်ရောက်ခဲ့ကြပါတယ်။မစ္စတာနမ်ဘီယာကတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ကူညီအားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့သလိုတရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်ကလည်းအခုအစိုးရတင်လက်ထက်အပြောင်းအလဲတွေဖြစ်လာပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဆက်လက်ကူညီသွားမယ်လို့အတည်ပြုပြောဆိုခဲ့ပါတယ
်။
အခုမြန်မာနိုင်ငံမှာဆွေရအစ်တက်လာပါတယ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကပြောင်းလဲသွားမှာမဟုတ်ပါဘူးမြန်မာနိုင်ငံဆွေရရဲ့မိမိနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ဘက်ကတနင်္သာရီကကူညီသွားမှာပ
ါဒီညီလာခံမှာတော့ပင်လုံလက်ဆွဲစာတန်းဆွေးနွေးခြင်းဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဆိုင်ရာဖွဲ့စည်းပုံအခြေခံမူတွေလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စတွေစတဲ့ကိစ္စတွေကိုဆွေးနွေးသွားမယ်လို့ပွဲချင်းပါရေးကော်မတီကခူးတွေကပြောပါတယ်မိုင်းကြရင်ညီလာခံဟာအစိုးရကပြုလုပ်မဲ့27ရာစုပင်လုံညီလာခံအတွက်တိုင်းရင်းသားတွေဘက်ကကြိုတင်ပြင်ဆင်ခြင်းဖြစ်တယ်လို့ဆိုပေမဲ့လို့ဒီညီလာခံဟာလာမယ့်ငြိမ်းချမ်းရေးအတွက်တစုံတရာအနောက်ရှက်ဖြစ်လာမှာကိုတော့စိုးရိမ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကမြန်မာတက်မတော်ဘက်ကတော့ထုတ်ဖော်ပြောဆိုထားပါတယ်ရှင်